မာဆန်တော်ကြီးမနေ့6နိုင်ခွဲရှိပါပြီခင်ဗျာ VOA American Dan ရဲ့တင်းငွေလေးမနေ့အစည်းအဝေးကိုမနေ့9နိုင်အထိလိုင်းနိုမီတာ32 kHz 9323ညလိုင်းနိုမီတာ40 kHz 9433ညလိုင်းနိုမီတာ48 kHz 6185လိုင်းနိုမီတာ50 kHz 9999နဲ့လိုင်းလံ190တို့ကနေဆက်ပြီးထုတ်လွှင့်သွားပါမယ်အခုဒုတိယပိုင်းနိုင်ဝဲအတွင်းမှာစနေနေ့ညကဆွေးနွေးကြတဲ့ဓာတ်ရိုက်လေလိုင်းအစီအစဉ်ကိုပြန်လည်တင်ဆက်သွားမှာပါဦးကျော်စန္ဒာကစီစဉ်ဆွေးနွေးတင်ဆက်ထားတာဖြစ်ပါတယ
်မင်္ဂလာပါဒေါ်ရရှ်မြတ်ခင်ဗျာမြန်မာနိုင်ငံမှာစီးပွားရေးလုပ်ငန်းတော်တော်များများကိုလေဝကြီးအုပ်ချုပ်ကိုင်ပြီးတော့လုပ်ကိုင်နေတဲ့မြန်မာစီးပွားရေးဥပိုင်းကုမ္ပဏီလီမိတက်ဆိုတဲ့မြန်မာစစ်တပ်မြန်မာတပ်မတော်ရဲ့စီးပွားရေးလုပ်ငန်းကြီးနဲ့ပတ်သက်ပြီးတော့ဒီနေ့ဆွေးနွေးမှာဖြစ်ပါတယ်ဒီစီးပွားရေးလုပ်ငန်းကြီးဟာနေရာများများမှာလုပ်ပိုင်ခွင့်တွေကိုရယူထားတာတရားဥပဒေနဲ့ညီညွတ်ပါသလားလုပ်ကိုင်ဆောင်ရွက်တဲ့နေရာမှာကနိုင်ငံတွင်းတရားဥပဒေနည်းဥပဒေတွေကိုအတိအကျလိုက်နာပါရဲ့လားပူပြီးအရေးကြီးတာကနိုင်ငံသားဆိုင်ရာညွှန်းနဲ့သတ်မှတ်ထားတဲ့စီးပွားရေးလုပ်ငန်းတွေလုပ်ဆောင်တဲ့နေရာမှာသဘာဝပတ်ဝန်းကျင်ထိခိုက်မှုဒေသခံတွေရဲ့အကျိုးငက်ကွက်မှုစတာတွေကသူတို့ဘယ်လောက်ထက်တွက်သလဲဆိုတာကိုဆွေးနွေးမှာဖြစ်ပါတယ်ဆိုတော့ဒီဆွေးနွေးဖို့အတွက်ကျွန်တော်ကဥပဒေပိုင်းရဲ့သဘာဝပတ်ဝန်းကျင်ပိုင်းရဲ့ပြောထားတဲ့အတွက်ကြောင့်အဓိကတိုင်ခံဖြေကြားပေးမယ့်ပုဂ္ဂိုလ်တွေကနှစ်ဦးကိုလည်းကျွန်တော်ကျွမ်းကျင်သူတွေရွေးထားပါတယ်။သဘာဝပတ်ဝန်းကျင်ပိုင်းနဲ့ပတ်သက်လို့ကတော့ဒေါ်ဒေဝီသန့်စင်ဆရာမဟာမြမအစိယံကွန်ရက်ရဲ့ဦးဆောင်သူဖြစ်ပါတယ်။သဘာဝပတ်ဝန်းကျင်ရေးလှုပ်ရှားတဲ့ဆရာမတူလည်းဖြစ်ပါတယ်။နောက်ပုဂ္ဂိုလ်တူကတော့ရှင်းနေဦးသိန်းသန်းဦးဖြစ်ပါတယ်ခင်ဗျာ။ဒါဥပဒေပိုင်းနဲ့ဆိုဥသိန်းသန်းကပုံမူပြီးတော့ပြန်လဲဖြေချဆွေးနွေးနိုင်မလို့ထင်ပါတယ်ဒါအပြင်ပါဝင်ဆွေးနွေးရမယ့်ပုဂ္ဂိုလ်တွေကျွမ်းကျင်တဲ့သူတွေသတင်းသမားတွေစသဖြင့်ပဲပေါင်းစုံကပါဝင်ဆွေးနွေးမှာကိုတွေ့ရပါတယ်ဆိုတော့ကျွန်တော်ပထမဦးဆုံးပြောချင်တာကဒီအကြောင်းငါကိုကျွန်တော်ပြီးခဲ့တဲ့အပတ်ကဆွေးနွေးဖို့ဆိုပြီးတော့စတင်ခဲ့တာပါတို့ပေမဲ့ကျွန်တော်ရွေးမြန်မာပိုင်းမှာအရေးကြီးတဲ့ interviews တွေရောက်လာတော့ကျွန်တော်ကဒီအကြောင်းအရာကိုပြီးခဲ့တဲ့စနေနေ့မှဒီနေ့မှဆွေးနွေးမယ်ဆိုပြီးတော့ရွှေဆိုင်ကြောင်ကြီးညာခဲ့ရပါတယ်တိုက်တိုက်ဆိုင်ဆိုင်ပဲကျွန်တော်ရွှေဆိုင်လိုက်တာဟာဒီနေ့ဥပိုင်လုပ်ငန်းရဲ့ဘယောကမကင်းတဲ့လက်ပတော်ကျင်းဒီစီမံကိန်းနဲ့ပတ်သက်ပြီးတော့နှိကွနှိမ့်နှင်းခဲ့တဲ့နှစ်ရက်နှစ်နှစ်ပတ်လည်ပေါ့လေ second anniversary နေ့လည်းဖြစ်နေပါတယ်ခင်ဗျာဆိုတော့တော်ရရှိများလည်းကြားပါလိမ့်မယ်ဒီရေးမှလည်းပဲဥပိုင်ကအဓိကလုပ်တာတရုတ်နဲ့တွေ့ပြီးတော့ဘာမှမဖြစ်ရှင်းသေးဘူးဆိုတာဖြစ်ပါတယ်ကျွန်တော်ပထမအဆုံးကတ်နော့ဆီယာတူရေးဆွဲထားတဲ့ကတ်တွန်လေးကိုကျွန်တော်ပြောပြလိုပါတယ်။သူကဒီကိုရေးပို့တာပါ။လူတယောက်ကလှွတ်တော်အမတ်လိုခေါင်းပေါင်းတွေပါတွေနဲ့ရင်ဘတ်မှာတစိကြီးတွေနဲ့တိုက်ပုံနဲ့ချိတ်လုံကြီးတွေဝတ်ထားတယ်။ဒါပေမဲ့စစ်ဖက်တော်စီးထားတယ်ခင်ဗျာ။သူကလက်ပိုက်ပြီးတော့ခြေထောက်တစ်ဖက်အောက်မှာတရားဥပဒေလုံထုံလုံးကိုတက်နေထားတယ်။နောက်တစ်ဖက်မှာနိုင်ငံတကာစံချိန်စံညွှန်းစရာကိုတက်နေထားတဲ့ပုံဖြစ်ပါတယ်။ပြီးတော့သူကကြုံဝါနေပါဇက်ကနေပြီးတော့နာမည်ကဥပိုင်မပိုင်ရင်ဘာမှမလုပ်ဘူးဆိုတာအတွေ့ရပါတယ်ဒါဟာမြန်မာနိုင်ငံရဲ့ဥပိုင်လုပ်ငန်းဟာနှစ်ဖက်နှစ်ခုလုံးကိုမလိုက်နိုင်ဘူးဆိုတာပြောထားတဲ့အကြောင်းတွေ့ရပါတယ်ဆိုတော့ကျွန်တော်ပထမအဆုံးဆီယမဒေါ်ဒေဗီသန့်စင်ကိုမေးချင်ပါတယ်ခင်ဗျာအထူးသဖြင့် PC စဘာဝတရားစရာ PC တွေထုတ်ယူတဲ့လုပ်ငန်းတွေနဲ့ပတ်သက်ပြီးတော့စီးပွားရေးလုပ်ငန်းတွေဟာမြန်မာနိုင်ငံကဥပိုင်စီးပွားရေးကဘယ်လောက်ထိလိုက်နိုင်မှုရှိတယ်လို့ဆီယမပြောလို့ပါလဲဆီယမအကြီးဆုံးစတင်ဆွေးနွေးပေးပါခင်ဗျာ
โอเคဒီဥပိုင်ကျမကြည့်တလောက်ပေါ့နော
်
ဒီမြန်မာဥပိုင်စီးပွားရေးလီမိတက်ကဘာလဲပြောတသွေးတပံတမိတ်ဖြစ်အောင်မှာသူကပေါ်ပေါက်လာတဲ့ဒီစစ်တပ်ရဲ့စီးပွားရေးလုပ်ငန်းတစ်ခုဖြစ်တယ်လို့ကျမသိရတယ်လေအဲ့တော့ဒီလုပ်ငန်းတွေကိုဟိုဆရာအရှိမနှိမ့်ဆက်ပေးခဲ့တယ်ဗမာပြည်တပြည်လုံးမှာလေဝကြီးအုပ်ပြီးတော့နော်အများဆုံးလောက်ကင်နေတာလည်းဖြစ်တယ်လို့ကျမတို့သိရတယ်နော်အဲ့တော့ဘာပဲပြောပေါ့ခုနလိုပြောတဲ့ဒီချက်အောက်မှာလုပ်ခဲ့တဲ့စက်ရုံဖြစ်ခဲ့တာဟာကျမတို့ထင်းထင်းရှားရှားတော့ဒီလက်ပတော်အခုလိုပေါ့ဒီနေ့အထိမပြီးသေးတဲ့ဒီလက်ပတော်မှာတွေ့နိုင်ပါလေကျမကိုယ်နိုင်လဲလက်ပတော်ကိုကိုယ်တိုင်ရောက်ခဲ့တယ်တော့အဓိကကတော့ဝင်းလင်းမြင်သာမှုဒီလူလူတို့ကိုမပေးဘဲနဲ့ဒီစက်ရုံကိုဗိုလ်ချုပ်ဆာဆူရစ်အက်ဆက်စက်ရုံကိုတည်ခဲ့တယ်အဲ့ဒါကကျမတို့ကကံကောင်းထောက်မှလို့တော့တောင်းဆန်းစုကြည်ဦးဆောင်တဲ့ဒီစုံစမ်းစစ်ဆေးရေးကော်မရှင်ကနေပြီးတော့ထုတ်ပြန်လိုက်တဲ့အစီရင်ခံစာကြမှာသိရတာနော်ကျမတို့ပြည်သူတွေမသိတဲ့ဟာအဲ့ဒါဘာလဲဆိုတော့ကျမတို့ဒီစက်မှုဝင်ကြီးဌာနရဲ့ဖွင့်ပြချက်တောင်မပါဘဲနဲ့ဒီစက်ရုံကဆောက်ခဲ့တယ်လို့သိရတယ် နောက်နောက်တစ်ခုကတော့အရေးကြီးဆုံးကတကယ်အပြည်ပြည်ဆိုင်ရာနိုင်ငံတကာရဲ့စံချိန်စံညွှန်းသတ်မှတ်ထားတဲ့ ISO လက်မှတ်လည်းရယူထားခြင်းရှိဘူးဆိုတာကျွန်မတို့ဒါလေ့လာခဲ့ရတယ်လေ။အဲ့တော့ဒါကြောင့်မလို့ခုနလိုပဲဘာမှဤသူလူထုကိုလည်းအလေးမထားဘူး။ဟောကပ္ပရဲ့အဝင်းကျင်ထင်းသိမ်းရေးနဲ့ပတ်သက်တဲ့ဥပဒေတွေကိုလည်းအလေးမထားတဲ့နဲ့ဒီခဲ့တဲ့စက်ရုံဖြစ်တဲ့အတွက်ဒီဟာကဒီနေ့အထိစက္ကနာတွေဟာဒီမင်းကြီးလေးတာဖြစ်ပါလေဆရာရေ
ဟုတ်ကဲ့ခင်ဗျာဟုတ်ကဲ့ဆရာမဒါကနမူနာတစ်ခုပဲရှိသေးတယ်ပေါ့လေဒါသရရှင်တရားရေးထားတဲ့စာကိုကျွန်တော်ဆက်တဲ့တင်ပြလိုပါတယ်မောင်မောင်ဆန်လမ်းမတော်ရေးတဲ့စာဖြစ်ပါတယ်မြန်မာစီးပွားရေးဥပိုင်ကုမ္ပဏီ limited ဆိုတာမြန်မာနိုင်ငံမှာအကြီးအကဲဆုံးစီးပွားရေးလုပ်ငန်းစုကြီးတစ်ခုပါတက်မတော်ကပိုင်ပါတယ်တဘာဝသယံစရာတုဖို့ရေးကစပြီးကုံမျိုးစုံထုတ်လုပ်မှုအလဲသေးယူပို့ဆောင်ရေးနဲ့ဝန်ဆောင်မှုလုပ်ငန်းမျိုးစုံအဆုံးလုပ်ငန်းပေါင်းစုံလုတ်ကိုက်နေတဲ့လုပ်ငန်းစုကြီးပါဒါပေမဲ့ပွင့်လင်းမြင်သာမှုမရှိဆုံးအကင်းမဲ့ဆုံးလုပ်ငန်းစုကြီးတစ်ခုလည်းဖြစ်ပါတယ်ဒါဆရာမကနာသူကပွင့်လင်းမြင်သာမှုမရှိဘူးနောက်ကဝင်းငွေခွန်အမျက်ခွန်ရောင်းဝယ်ရေးခွန်တွေမြည်သွမြည်ပုံပေးသွင်းနေသည်လုပ်ငန်းလက်ပတ်မှုနဲ့စည်င်းစရာမှန်ကန်မှုတွေကိုမြည်သိအဖွဲ့အစည်းကစစ်ဆေးအတည်ပြုနေသည်ကိုလည်းမသိရပါပြည်သူ့လွှတ်တော်သို့တင်ပြသည့်နိုင်ငံတော်စည်င်းစည်းချုပ်ရဲ့စည်င်းခန်းစာတွင်လည်းမကြမ်းမိပါဒါကြောင့်မြန်မာစီးပွားရေးဥပိုင် limited လုပ်ငန်းစုကြီးအနေဖြင့်ကုမ္ပဏီများဥပဒေနှင့်အညီသတ်မှတ်ထားသည့်နိုင်ငံတကာစံညှိစံညွှန်းများလိုက်နာဆောင်ရွက်ရန်များစွာလိုအပ်နေသေးသည်ဟုထင်မိပါတယ်လို့ဆိုပါတယ်။ဆရာရှင်းရီဦးသိန်းတန်ဦးဥပိုင် limited ဟာဒီလိုပဲလားတရားဥပဒေရဲ့အပေါ်မှာများရှိနေလေသလားဆရာဘယ်လိုသဘောရပါလဲ။
ကျွန်တော်တို့အမှန်တမ်းဖြေရရင်တော့ရှိတယ်လို့ပဲပြောရမှာဖြစ်ပါတယ်ဗျာ။ကျွန်တော်တို့ဖွဲ့စည်းပုံကြမ်းတွေပုံမှန်36ခါခွေးစီးပွားရေးလုပ်ငန်းတွေလုပ်တဲ့အခါမှာတရားသဖြင့်ရှင်းပြန်ခြင်းကိုပြပြစေဖို့အတွက်အခုတရားတစုတစုကလက်ဝဲကြီးဥစ္စာမျိုးမရှိရဘူးလို့ဖွဲ့စည်းပုံချောင်းတွေမှာပေးထားပါတယ်။သို့တော့အဲ့ဒါဖွဲ့စည်းပုံချောင်းတွေမှာရေးထားတော့ပြည်သူ90%တပတ်၄ရှိရာနှုန်းကအတည်ပြုခဲ့တယ်ဆိုတဲ့ဖွဲ့စည်းပုံအခြေခံဥပဒေတော်ကြီးမှာကြေညာထားပြီးမှလိုက်နိုင်မှုမရှိပါဘူး။ဒီဟာကလည်းခုနဆရာမတော်တတိတန်းစဉ်ပြောခဲ့သလိုစစ်တပ်လက်ဝဲကြီးကိုအရေးကြီးစနစ်ကိုတည်ထောင်တဲ့အစ်စ်စည်းဝါးကြီးရဲ့အမတန်ကြီးမားတဲ့ရန်နေရာကြီးပါ။ဒါအခုမှပေါ့1958အင်းအောင်စုကအနေနဲ့ဆက်လာပြီးအာနာပထမဆုံးစတင်သိမ်းတဲ့အချိန်ကစပြီးတော့ BETC တို့ DSI ကနေပြီးတော့စီးပွားရေးလုပ်ငန်းတွေမှာအရသာတည်သွားပြီးတော့ဒီဟာကိုဒီနိုင်ငံရဲ့လုပ်ငန်းတခုလုံးကိုလုပ်ကြည့်ဖို့လုပ်ခဲ့တာဖြစ်ပါတယ်။အဲ့တော့ခုနဆရာတို့ပြောခဲ့သလိုနိုင်ငံရာဥပဒေမပြောနဲ့ပြည်ထောင်စုတွေလည်းမလိုက်နာပါဘူး။ခုနသောတာရှင်တူတင်ကြသလိုပဲကျွန်တော်တို့ဘသူကအချင်းစစ်ခွင့်ရှိမှန်းလည်းမသိဘာတွေလုပ်မှန်းလည်းမသိသူတို့ကဥပဒေရဲ့အချက်ပါပါခုနဆရာတော်တွေကလည်းအပန်းမှားသွားတာကဒီဒီ SS ရုံကံကုန်းရွာနာနေရာကြီးခိုးကြောင်ခွန်ပေါ့ကြောင်လုံနေတာပါသူတို့ကပြည်သူလူထုကိုကျွန်တော်တို့ဒီစည်င်းနဲ့မတွေ့ပါဘူးကျွန်တော်တို့ကကြေးကျွန်နေပါသူတို့လုံနေတာလုံလို့ရပါတယ်အဲ့တော့ချုပ်ပြောရင်တော့ဗျာပြည်ရင်းဥတွေရောနိုင်ငံဥတွေရောမလိုက်နာဘူးပြည်သူလည်းဘာမှအတိမပေးဘူးကိုယ်တော်နဲ့ကိုယ်လုံနေတယ်ကိုယ်ပေါ်စီဝင်ရှောင်းနဲ့ကိုင်းနေမရှိဘူးလို့ကျွန်တော်တို့ပြောရမှာဖြစ်ပါတ
ယ်ဟုတ်ကဲ့ဆရာသောရရှင်ယောက်ကကတ်တွန်တစ်ခုပဲထုတ်ပြတာနဲ့ကတ်တွန်မပုတ်ခင်မှာသူတို့အဲ့ဒီ channel တွေက November 20ရက်ကြာသပတေးနေ့ထုတ်ပြည်တွင်းပြပသတင်းဆိုရဲကဏ္ဍမှာရေးထားတဲ့သတင်းကိုလည်းသူကတွဲပေးထားတယ်အဲ့ဒီမှာဗာလဲဆိုတာဒီအလုံးမေဒီကဏ္ဍမှာရှိတဲ့သမန်စစ်ကိုပိတ်တဲ့အတွက်ကျောင်းသားငယ်တွေဆန္ဒပြဆိုတာလူတိုင်းကြားမိပါလိမ့်မယ်ကျွန်တော် VOA ကလည်းအဲ့ဒါကို cover လုပ်ခဲ့ပါတယ်အဲ့ဒီမှာဥပိုင်လုပ်ငန်းနဲ့ပတ်သက်တဲ့လုပ်ငန်းကကလေးတွေကြောင်းတက်တဲ့သမန်စစ်ကိုပိတ်လိုက်ပြီးဟိုအဝေးကြီးကနေပတ်သွားခိုင်းတဲ့ကိစ္စပါဒါကျွန်တော်တို့ကအဲ့ဒီတိုင်ရေးခဲ့တယ်ဆိုတော့ဒီပြည်တွင်းမှာထုတ်တဲ့သတင်းမှာကျတော့ဥပိုင်ကပိတ်တဲ့ဆိုတာလုံးဝမပါဘူးအဲကျွန်တော်အားအသင့်တယ်ဘာဖြစ်လို့ဒီလူဟာဥပိုင်ဆိုတဲ့နာမည်ကိုမသုံးလေသလဲဆိုတာစဉ်းစားကြရဖြစ်ပါတယ်ဆိုတော့အဲ့ဒီဟာနဲ့တွဲပြီးကတ်တွန်းမှလည်းဘာရေးထားလဲဆိုတော့ကတ်တွန်းကိုကျွန်တော်လည်းဖတ်ပြမယ်အကွက်၄ကွက်လူနှစ်ယောက်စကားပြောနေတယောက်ကဒါနိုင်ငံပိုင်အဆောက်အဦလို့လည်းညှို့ထုတ်လိုက်တော့နောက်တစ်ယောက်ကမပိုင်တော့ဘူးတဲ့ဥရလူကိုထွက်လိုက်ပြီတဲ့နောက်တစ်ခါအဲ့ဒီလူကထပ်ပြောတယ်ဒါနိုင်ငံပိုင်လန်းအဲရီယာလို့ပြောတဲ့အခါအဲ့ဒီလူကမပိုင်တော့ဘူးတဲ့ဥရလူကိုထွက်လိုက်ပြီဆိုပြီးတော့ဆိုတယ်နောက်တစ်ခါသူကဘာပြောလဲဆိုတော့မင်းတို့မျိုးမှနိုင်ငံပိုင်နာဘာရှိသေးလဲကွာအမိုက်ပုံပဲကျန်တော့တယ်ငါရွာပြန်လာပဲကောက်ပါလေဆိုသူတော့ပြန်သွားတယ်တော့ရောက်တဲ့အခါမှာလည်းပဲရွာကလဲဥရလူစီမံကိန်းထဲမှာပါသွားပြီဘာကြီးရဲ့လို့ပြန်ဖြေတော့ဩဥပဲဥနိုင်လွန်းနေကွာဆိုတော့ဥပိုင်ဆိုတဲ့စကားကိုမသုံးဘူးဆိုတော့မြန်မာနိုင်ငံမီဒီယာတွေကဥပိုင်ဆိုတာကိုပုံမှန်လင်းလင်းဥပိုင်ရဲ့ဒီလိုစောစောကမတော်မတရားလို့ဆိုကြပါစို့ရဗျာဥပဒေတွေမလိုက်နာဘူးနိုင်ငံကဆိုင်းဆန်းညှော့မလိုက်လာဘူးဒီလုပ်ငန်းတွေကိုဥပိုင်လိုလက်ညှိုးထုတ်ပြီးတော့တဲတဲ့ပြောရဲပါလားမီဒီယာသမားတူပါပါတယ်ကျွန်တော်စီမှာဆွေးနွေးမယ်ကိုမင်းတဲ့ညင်းချမ်းဖြစ်ပါတယ်သတင်းစာဆရာတူဖြစ်ပါတယ်ကိုမင်းတဲ့ညင်းချမ်းဆရာဘယ်လိုသဘောပါလဲခင်ဗျာဒီကိစ္စကိုမီဒီယာကဘယ်လောက်ထိပွင့်ပွင့်လင်းလင်းပြောနိုင်တယ်လဲပြောကြတယ်လဲပြောခွင့်ရှိတယ်လဲ
ဟုတ်ကဲ့မီဒီယာကတော့တက်နိုင်တယ်များတော့ကျွန်တော်တို့တပြေးကြီးရင်းမြစ်တွေရအောင်ဒီ လိုက်ပြီးတော့ဟိုတက်နိုင်တယ်များတော့ကျွန်တော်ဒီလိုနားလည်းသိရှိနိုင်အောင်ကျွန်တော်ပေါ်ထုတ်ကြပါတယ်တိုးတော်လည်းပဲပြီးခဲ့တဲ့ဒါဒီမကြသေးငယ်ဖြစ်ဖြစ်ကြည့်လိုက်ရင်ဒါမီဒီယာတွေတရားစွဲခံနေရတယ်ဟလာနောက်တစ်ခါကျွန်တော်တို့ဟလာဒီမီဒီယာသမားတွေကိုယ်တိုင်နဲ့ကလည်းတူချင်းနောက်ဆုံးကိုပါကြီးအမှုအထိပေါ့လေဟလာဒီလွတ်တင်းတော့တယောက်စီပီလင်းဟလာဒီသုံးပါသွားတဲ့အခြေအနေမျိုးတွေပေါ့တော့တချို့အရာလည်းကျွန်တော်တို့ဒီဌာနဆိုင်ရာတွေဒီကိုဒီပြည်နေကိုကျွန်တော်တို့ပေါ်ပြဖို့လိုက်ရတဲ့အခါမှာအတန်းခက်ခဲတွေအများကြီးရှိပါတယ်ဒီခက်ခဲတွေရှိတဲ့ဂျားတွေကရနိုင်တယ်မြတ်ပေါ်ပြတော့လေတခြားဥတွေနဲ့ညီစောနိုင်ရရှိတယ်အနည်းဆုံးပုံမှန်900နဲ့လေညီစောနိုင်တယ်ဆိုတော့ကျွန်တော်တို့ဒီဥပိုင်ကတော့တပ်ပရော်ဖိုင်ဆိုတာလည်းပြီးတယ်ဆိုတော့ကျွန်တော်တို့ဒီပြည်မီဒီယာတွေနဲ့ဆိုရင်တော့အံတန်းကိုကြည့်တွေ့ရမှုအနည်းဆုံးဖွဲ့ကြည့်ဖြစ်တယ်ဘာကြောင့်ဆိုတော့တပ်ပရော်သူကဒီတပ်ပရော်ကပိုင်ဆိုင်ထားတာဖြစ်တဲ့အတွက်ဒီဟာတွေရဲ့ဒိန်းနန်းတွေပိုင်ဆိုင်ခွင့်တွေကိုကျွန်တော်တို့ပြည်ညာကိုဆိုအံတန်းခဲရင်ပါလေအဲ့တော့ဒီဟာတွေနဲ့ပတ်သက်လို့ရှိရင်လည်းပဲကျွန်တော်တို့ကမြင်လာတဲ့ဒီဥပမာတွေကပေါ်ပြနိုင်ပြီးတော့ဒီရေစုံရေစုံကျွန်တော်တို့ဟလာဒီဖွင့်ချပေါ်ထုတ်တဲ့ဒီသတင်းကြီးပညာတွေနဲ့ပေါ်တဖို့ဆိုတော့အမှန်လည်းလမ်းဝေးတဲ့အနေအထားမျိုးရှိပါတယ်ဗျ
။ဟုတ်ကဲ့ခင်ဗျာ။နောက်တော့ရှင်တယောက်ကရေးထားပါတယ်။ထိုင်းကော့တောင်ကော့တောင်ကျွန်းထိုင်းနိုင်ငံကကျော်အေးသိန်းရေးတယ်။ဥပိုင်ကုမ္ပဏီမှာခေါင်းဆောင်သူစစ်ဘိုလ်ချုပ်များအကျိုးကိုသာရှင်းန်းတင်ထားသည်။အောက်ခြေအဆင့်တပ်သားများအတွက်လည်းအကျိုးအမြတ်လုံးဝမပါ။ပြည်သူတွေလုတ်ပိုင်ခွင့်ကိုမောင်းပိုင်စီးထားပြီးဘယ်နိုင်ငံတကာဆန်ညှုံးနဲ့မှလည်းမညီညွတ်လုပ်ဆောင်နေတဲ့အများပြည်သူအကျိုးကိုမဖန်တီးပဲဖျက်ဆီးနေတဲ့ဥပိုင်ဖြစ်ပါတယ်တဲ့ဖျက်သိမ်းတင်နေဆိုပါတယ်သောတာရှင်ရေးတာဗိုလ်ချုပ်တွေရဲ့အကျိုးသာဖြစ်တယ်တဲ့အောက်ခြေတပ်သားတွေရဲ့အကျိုးကတကယ်ပါတာမဟုတ်ဘူးလို့လည်းဆိုပါတယ်ဒီကိစ္စကိုရှင်းနေကြီးဆက်တင်တော့နည်းနည်းလေးဆက်ရှင်းပြစီတော့ပါဟုတ်ပါလားတမန်တော်အောက်ခြေရဲဘော်တွေတက်ကအကျိုးရှိတယ်လားဒီလုံကဟာ
ဒီကျွန်တော်တို့တိုက်ရိုက်တော့မမြင်ရဘူးဗျာသို့တော်လည်းကိုကျွန်တော်တို့မြင်ခွင့်ရှိတဲ့အပိုင်းညာပြောရမယ်ဆိုရင်အဲ့ဒီလိုဒါဒီတိုင်းပြည်ရဲ့အစီအမစ်လုပ်ငန်းမှတမယခုနတင်ပြခဲ့တဲ့လိုအကိုကုံစုံဆိုင်လုပ်ငန်းအစပို့ဆောင်ဆက်သွယ်လုပ်ငန်းအစကြောင်းမြေနာပိုင်းဆိုင်နေပြီမဲ့စီးရင်ရှင်းတာလည်းမတွေ့ရဘူးတာရင်တက်ဖွဲ့တွေကိုမေးကြည့်တော့လေဒီနေ့ရတဲ့အများဆုံးကိုနောက်နေ့အတွက်အရင်အဖြစ်ပြန်ထည့်ရတယ်ပြန်ထုတ်ယူတာပြန်ကိုပေးတာမတွေ့ရဘူးလို့ကျွန်တော်တို့ကြားရတယ်နောက်လမ်းပေါ်မှာကျွန်တော်တို့တွေ့နေရတာဗျာအမတန်ကြီးနာစရာကောင်းပါတယ်တတ်မတော်အောက်ခြေရဲပေါ်တွေကလုတ်ကထွက်ပြီးတော့စာအုပ်လေရောင်းနေရပါတယ်ဗျာဆရာကျွန်တော်တို့ကူညီပါဆိုတော့နောက်ကိုတုံးတုံးဝယ်ပေးပါတုံးကိုဘယ်တော့ပေးပါဆိုတော့ဆက်ရအောင်တော့ဟာခင်ဗျားတို့ထောက်ပံ့ကြီးတွေပါတယ်မရဘူးမရပါဘူးဆရာရေဆိုတော့အဲ့ဒီလိုပဲပြောတာကျွန်တော်ဒီဟာအနှံ့တွေ့ရတယ်ဗျာဒါဒီပြတော့တချို့လည်းပြင်ဆင်ပေါ့ဗျာဒီစစ်ဝတ်စုံနဲ့လမ်းတကာဆက်ဘယ်လိုသွားဝင်လာထွက်တဲ့တဲ့ကျွန်တော်ကတော့အောက်ခြေတက်မတော်သားပြည်သူတွေရဲ့ဒီဘဝကိုကာဝယ်ပေးနိုင်တယ်ထောက်ပံ့တယ်လို့ကျွန်တော်တော့မထင်ဘူးဗျာ
ဟုတ်ကဲ့ခင်ဗျာဆရာစောမမြင့်ဆရာတတူတွင်အင်ဂျင်နီယာတူဆိုတော့ဆရာမဒေဗီတန်းစင်ပြောတဲ့လုပ်ငန်းကဟိုလက်ပတောင်းကိစ္စတို့ဘာလို့ပြောသွားပါရဲဆက်ယုံငရဲမိဆက်ယုံတို့ဘာလို့အစစ်ဆက်ယုံတို့အဲဆရာစောမမြင့်အတွေ့အကြုံလည်းပြောပါအောင်ခင်ဗျာအဲဥပိုင်ကလုပ်နေတဲ့တတူတူဖော်ရေးလုပ်ငန်းတွေမှာတဘာပပဝန်းကျင်ချိုးဖောက်မှုတွေဒေသခံတွေရဲ့အကျိုးနှိမ့်နာမှုတွေကိုဘယ်လောက်ထိများရှိပါလဲဆရာအကျဉ်းပြီးပြောပြပေးပါဆရာ
အဲလက်ပတောင်းကြီးနီပဋိပက္ခါတော့ပေါ်လာတာ3နှစ်နဲ့ပဲရှိပါသေးတယ်လူတွေမသိကြတဲ့တတူတူဖော်ရေးကဏ္ဍမှာဥပိုင်ကလက်ဝန်းကြီးအုပ်ခဲ့တာဒီလုပ်ငန်းတွေအများကြီးရှိပါလေအဲလုံခဲ့တဲ့ကာလတော်ကြာကဥပမာဆိုရင်မိုးကုတ်ကအကြောင်းမြင့်လုပ်ငန်းမှာတတူရင်းဝန်ထမ်းကအကြောင်းမြင့်ရင်လာကော်ပိုရေးရှင်းလုပ်ကိုင်ခဲ့တဲ့အင်တာမတ်အမြင့်ဆုံးရှိခဲ့ပါတယ်ဒါကိုဥပိုင်ကနေပြီးတော့တိမ်သွားပါတယ်နော်အဲ့ဒီချက်ပါနောက်တစ်ခါတတူရင်းဝန်ထမ်းကပဲခိုင်းနိုင်ငံနေစားကမိုးတောင်ကြောင်းမှုတတူတွေလည်းရှိပါတယ်နော်အလားတူပဲတရုတ်နယ်စပ်ကလို့ကျအကြောင်းမူသတ္တဝင်ရှိပါတယ်။ဒါဒီဦးသတ္တဝင်ဝင်ဝင်ဌာနကအင်ဂျင်နီယာများနဲ့လုပ်ပိုင်ခဲ့ပါတယ်။အများဆုံးတဲ့နိုင်ငံတော်လက်တော်များရှာပြီးခဲ့ပါတယ်။ဒါကလည်းဥပဒေအနေနဲ့သိမ်းသွားပါတယ်။ဆိုလိုတာကတော့ဗျာကျွန်တော်တို့နိုင်ငံတော်တွေလုပ်နေတဲ့ဌာနသတ္တဝင်ဌာနကမြတ်နေတယ်။နိုင်ငံတော်ပတ်သက်ရှာပြီးနေတယ်ဒီလုပ်ငန်းတွေဆိုရင်။ဒါကြောင့်များအဲ့လိုမသိမ်းသွားတယ်ဒါမျိုးရမေးဖို့လိုတယ်။နော်ပြီးတော့လည်းနောက်ပိုင်းကြားရတာကဒီထိုင်းနယ်စပ်မှာရှိတဲ့အကြောင်းမူကြီးဒီပေါ်ထိုးလို့လုပ်ငန်းတွေရတာเนาะခုနအပေါ်ပေါ်ဝင်ချင်းတိကျမှုအများကြီးရှိတယ်နောက်ပြီးတော့ဒီတက်ခံတိုင်းနာများနဲ့လည်းအမုံကွန်ပျူတာတိုင်းနာများနဲ့လည်းအများကြီးရှိဆိုကျွန်တော်ကြားပါတယ်ဒါတွေကမဖြစ်တယ်မဟုတ်ဘူးခင
်ဗျဟုတ်ကဲ့
ပြောကြားလာမယ
်ကြားပါတယ်ဆရာဆက်ပြောကြားပါတ
ယ်ဟုတ်ကဲ့
ကျွန်တော်အခုတော်ရရှင်တယောက်ကိုဖိတ်ခေါ်လို့ရတယ်အဲ့ဒါဥကန်အေးဖြစ်ပါတယ်ဥကန်အေးကြားပါလား
ဒီဥပိုင်ဆိုတာတိုင်းပြည်အတွက်အကျိုးပြုတဲ့အဖွဲ့အစည်းမဟုတ်ဘူးခင်ဗျာတိုင်းပြည်တဲ့အကျိုးပြုတဲ့လူတရားလည်းမပါဘူးတိုင်းပြည်ကိုဒုက္ခပေးလာတဲ့နှစ်ပေါင်း60အထဲမှာအကောင်ကြီးကြီးပဲအကုန်ကအခုအပေါ်မှာထိုင်ပြီးတော့လက်သဆုပ်သားနဲ့စားနေတာနောက်မင်းကတပ်မတော်သားရဲ့နောက်မင်းခံပြီးတော့တကယ်ဆိုရင်တိုင်းပြည်မှာတရားဝင်ဒီမြအဖွဲ့အစည်းတိုင်းပြည်တမြတ်တပ်ပြည်ပြန်ပြီးဆွဲထားတဲ့နိုင်ငံကြီးအုပ်ချုပ်တဲ့အကောင်ဖွဲ့ဒီပါလို့
ဟုတ်ကဲ့ဟုတ်ကဲ့ဟုတ်ကဲ့နောက်တော့ရှင်တရားကိုကျွန်တော်ဖိတ်ခေါ်လို့ရတယ်အဲ့ပုဂ္ဂိုလ်ကဦးလှမြင့်ဖြစ်ပါတယ်ညီညွတ်သောဒီမိုကရက်တစ်ပါတီရဲ့ ဥက္ကဋ္ဌဖြစ်ပါတယ်ခင်ဗျာတရေမျိုးလားဥလားမြင့်ကြပါလားအခုကျွန်တော်ဥပိုင်ဟုတ်ကဲ့ဥပိုင်လုပ်ငန်းရဲ့စီးပွားရေးခွန်းနဲ့ပြောရင်တော့မသမားမှုတွေဆွေကြပါဆိုဗျာအဲ့ဒီသဘောမျိုးနန်းတော်ဖြင့်ဆွေးနွေးရပါတယ်ဥလားမြင့်သဘောထားပြောပါခင်ဗျာသူတို့ကဘလောက်တရားဥပဒေစီကံလိုက်နာမှုရှိတယ်လဲပတ်ဝန်းကျင်အကျိုးကိုငဲ့ကွက်တယ်လဲဒေသခံပြည်သူတွေအကျိုးကိုငဲ့ကွက်တယ်လဲဆိုတာ
ဟုတ်ကဲ့ခင်ဗျာကျွန်တော်ကတော့ဟိုကာလကိုနှစ်ပိုင်းခွဲပြောခြင်းပါတယ်
ဟု
တ်ကဲ့နှစ်ထောက်တစ်ဖေဟိုဘက်ကတော့စောစောကဆရာကြီးဆရာမကြီးပြောတာမှန်ပါတယ်အဲ့ဒီကတော့ဒါကျွန်တော်တို့အကျင်းမဲ့စိတ်အာဏာရှင်စနစ်အောက်မှာရှိတော့ကျွန်တော်တို့ပုံနှင်းမြင်သာမှုလည်းမရှိဘူးပေါ့လေဒါမဲ့ကျွန်တော်တို့နှစ်ထောက်တစ်ဖေဒီဘက်ပေါ့နော်ဒီဘက်မှာတော့နည်းနည်းစီးငင်းကန်ကွန်စတီကျူရှင်ရဲ့ဝေးဘက်ကိုနည်းနည်းရောက်လာတယ်လို့ကျွန်တော်မြင်ပါတယ်ဘာလို့ဆိုတော့ကျွန်တော်တို့ဒီအခုလက်ဘရောင်းတာကိစ္စတွေဘာလို့မှာဒေါ်စုရဲ့အစီရင်ခံစာတွေဟာလာနိုင်ငံခြားကျောင်းဝင်လူတွေရဲ့အစီရင်ခံစာတွေကတွေ့လာတဲ့စောစောကဆရာမကြီးဆရာကြီးပြောတဲ့အားနေတဲ့ဒီဟိုသူတို့ပြင်းနေဆိုတာလည်းပဲနောက်ဆက်တွဲအစီရင်ခံစာတွေမှာကျွန်တော်တို့တွေ့ပါတယ်ခင်ဗျဟိုအကုန်လုံးဒါကောင်းမယ်လို့တော့ကျွန်တော်မပြောဘူးပေါ့လေအဲ့ဒါသူတို့ပြင်းနေဆိုတာလေးတွေလည်းပြောလာပါတယ်နောက်ပြီးကြတော့အဲ့ဒါသူတို့ဒီတရုတ်နဲ့ကျွန်တော်တို့ share လုပ်တဲ့ဥစ္စာမှာနဲတယ်ဘာညာအဲ့ဒီအစီရင်ခံစာမှာပါတာတွေလည်းပဲပြန်ပြီးတော့ပြင်တာတွေကျွန်တော်တို့တွေ့ရပါတယ်နောက်တစ်ခုကျွန်တော်ပြောချင်တာကတော့ဒီဥပိုင်ကိစ္စကိုကျွန်တော်တို့ပြောတဲ့အခါမှာဒီဒီပြင်းစစ်ဆိုတဲ့ background ကိုလည်းဖယ်စဉ်းစားဖို့လိုရတယ်ဒီရင်းစစ်ကြီးကြီးလာတဲ့အခါမှာဟာလာကျွန်တော်တို့စစ်တပ်ပြင်မဟုတ်ဘူးပေါ့လေဟာလာတခြားလက်နက်ကိုင်ဒီတိုင်းသားအဖွဲ့အစည်းတွေမှလည်းပဲဒီလိုပဲစီးပွားရေးလုပ်ငန်းတွေအများကြီးရှိပါတယ်ကျွန်တော်တို့လည်းမသိပါဘူးဆိုတော့ကျွန်တော်တို့ကဟာလာဒီရင်းစစ် background ကြီးကိုအခြေခံပြီးမှကြီးမှလာနည်းနည်းဖျားရင်ကြဖြစ်မယ်လို့ထင်ပါတယ်ခင်ဗျာကျေးဇူးတင်ပါတယ
်ဟုတ်ကဲ့ဦးလှမ်းမြင့်ကျေးဇူးတင်ပါတယ်ခင်ဗျာဟုတ်ကဲ့ဒါဥပဒေကြောင့်လည်းပြောတယ်နိုင်ငံရေးအခြေအနေအရကိုလည်းပြောတယ်ဒါတနက်ကင်အားစုတွေဘက်ကလောက်တာလဲပြောတယ်ဒါလည်းကျွန်တော်စဉ်းစားမဲ့ကိစ္စဖြစ်တယ်ထင်ပါတယ်ဆိုတော့ဥပဒေကြောင့်ရပြင်ဆင်လာတာတွေ့တယ်ဖွဲ့စည်းပုံကိုအတိုင်းပါညာဆိုတာနဲ့ပတ်သက်ပြီးတော့ရှင်းနေကြီးဘယ်လိုပြန်ပြောလို့ပါလဲခင်ဗျာ
ကျွန်တော်တော့မတွေ့မိဘူးလို့ပြောမှာခင်ဗျာကျွန်တော်တို့ဒီတဘာဝပေါ်ရင်ထင်းသေးလုပ်ငန်းတွေဘာတွေမှလဲကျွန်တော်တို့ပြည်ပြည်ကြကြလိုက်နာတာမျိုးတွေမရှိဘူးခုနလိုအစီအကံစာမှာဒေါအောင်ဆန်းစုကြည်ကောင်းဆောင်တဲ့လက်ဘရောင်းတောင်နဲ့ပတ်သက်တဲ့အစီအကံစာနောက်ပိုင်းမှာအကောင့်ထဲပေါ်မှုတဲ့အားနည်းတယ်လို့ပြောမှာပါတကယ်တမ်းကျတော့ကျွန်တော်တို့ကတိုက်ကြီးကတကယ်ကိုချစ်ချင်ကြပြီးတော့ဓမ္မနောက်ပိတ်ခွေးဘဝရောက် LDC နိုင်ငံဖြစ်နေတဲ့အချိန်မှာတကယ်ကတော့တိုက်ကြီးကြီးရဲ့မျက်နှာကိုကြည့်ပြီးတော့တစုတစ်ဖွဲ့တန်းစားကိုကြည့်ရတဲ့ဒီလုံငန်းကြီးအကုန်လုံးကတိုက်ကြီးကြီးတွေလွှဲနေတာပေါ့ဗျာတိုက်ကြီးကတည်ပြီးတော့ကြီးပွားတိုးတက်လာအောင်လုပ်ဖို့တင်တာပေါ့အပြည့်ရစ်ရှိနေလို့ကျွန်တော်တို့ဆရာတင်မိုးပြောဆိုတော့စစ်အာမကောင်းရင်ကြီးကားတော့မမောင်းနိုင်ဘူးဆိုတာအမှန်ပါပဲဒါကြောင့်မို့လို့ဒီလက်နက်ကြိုင်တဲ့လူတွေကြီးထွားလာတာစီဝါဖြစ်လာတာဖြစ်ပေမဲ့တစ်ခါကဟိုဒီလက်လက်နဲ့ကင်ထားတဲ့တိုင်းသားပုစီဒါလည်းသူတို့အထွာသူတို့နဲ့လုံတာဒါဒီမှန်တယ်လို့ကျွန်တော်တို့မဆိုလိုပါဘူးဒါပေမဲ့စစ်ကြီးဘုံအခြေအမှုတွေနဲ့လွတ်တော်နဲ့ကျွန်တော်တို့အစိုးရအဖွဲ့နဲ့တရားဥပဒေနဲ့အညီအုပ်ချုပ်နေတဲ့အချိန်မှာတော့တိုင်းပြည်ရဲ့အထက်မှာဘယ်အဖွဲ့အစည်းမှမရှိသင့်ပါဘူးပြည်သူ့အထက်မှာဘယ်သူမှမရှိသင့်ပါဘူးဒါလို့ကျွန်တော်မြင်ပါတယ
်ဟုတ်ကဲ့နောက်တစ်ခုကဒီမြန်မာနိုင်ငံအဲ့ဒါကိုဆက်ပြောခင်ဗျာကျွန်တော်လည်းသဘောတူရတယ်လက်နက်ကင်အဖွဲ့အစည်းဆိုတာကျွန်တော်ကတော့ဗမာပြည်မရောက်တာကြမယ်ပုံတွေထဲမှာဘာတွေ့ရလဲဆိုတော့လွတ်တော်လာတက်တာဆိုပြီးတော့အဲ့ဒီမှာစောက်ဦးစီမှာကားကြီးရထားတာလက်မျိုးစင်းတွေတကယ်ကို Rolls Royce တွေဒီအနောက်နိုင်ငံတွေမှာတော့အစဉ်သဖြင့်မမြင်ရတဲ့ကားတွေပါလန်ဒန်မှာတော့မှလောက်ကြီးတဲ့ကားတွေကိုကျုံနှောင်းကျုံငယ်ပဲလမ်းပေါ်မှာတစ်ခါတလေတွေ့ရတာပါအဲ့ဒါမျိုးတွေကမြန်မာနိုင်ငံမှာစီနီယာတွေ့ရတော့ကျွန်တော်ကကျွန်တော်ဆရာတရင်ောက်တွေမကြည့်ပါဒါဘသူတွေစီးတယ်လဲဆိုတော့လက်နက်ကင်အဖွဲ့စီးပါအဖွဲ့ငိမ့်ဖွဲ့ငိမ့်ဖွဲ့ကောင်းဆောင်တွေစီးတယ်ပြောတော့ကျွန်တော်တော်တော်အားအသိမိပါတယ်ဒီလူတွေဟာဆင်းရဲတဲ့တိုင်းရင်းသားတွေရဲ့ဒေသဒီမှာအခြေပြုပြီးတော့လက်နက်ကင်လှုပ်ရှားလာပြီးတော့ဒီကားတွေကိုတက်စီးနိုင်တာကတော့ဒါလည်းပဲကျွန်တော်မိကုံထုတ်စရာဖြစ်ပါတယ်ဒါပေမဲ့ဥပိုင်လောက်တော့မကြည့်ကြဘူးလို့ထင်ပါတယ်ပေါ့လေဒါကြောင့်ကျွန်တော်ဥပိုင်ကိုဆွေးနွေးနေရပါဆိုတော့ကျွန်တော်ဆွေးနွေးလို့ရနောက်တစ်ခုကတော့မြန်မာနိုင်ငံမှာစစ်တပ်ကဒါစစ်သုံးဘတ်ဂျက်ပေါ့လေအများဆုံးယူထားတဲ့အဖွဲ့အစည်းလေးဖြစ်တယ်ဆိုတော့ဘာဖြစ်လို့ဒီစီးပွားရေးလုံအောင်လဲထပ်ပြီးလုပ်တယ်သူပြင်မဲ့ရဲဘော်တွေကတော့တက်တွင်းကရဲဘော်တွေအောက်ခြေကလူတွေကတော့စင်စင်ရဲရဲနဲ့ခုနဆရာသိမ်းသန်းဦးပြောသလိုဖြစ်နေတာတွေ့ရပါတယ်ဒီကိစ္စနဲ့ပတ်သက်လို့ကဘယ်လိုများပြင်မိပါလဲပသင်းသမားတူအနေနဲ့ဆရာမင်းနဲ့ချင်းချင်းဘာများပြောစရာ
အဲမာတော့ကျွန်တော်တို့ဟိုလာဒီနာမည်ကောင်းတဲ့လာဒီပေါ်ဆောင်ခဲ့တဲ့ဒီတမ်ဘော်ရဲ့ခန်းကဏ္ဍအပေါ်မှာနောက်လူများကစေနာလွဲမတွေနဲ့ဒါငါသာနေဆိုတော့အဲ့ဒါငါအတ္တကိုရှေ့တန်းတင်ပြီးတော့မှကျွန်တော်တို့အဓိကဒီပလီတက်ချင်တဲ့သဘောပဲနေရာတိုင်းမှာကျွန်တော်တို့ဥဆောင်မှုကိုယူခြင်းနဲ့သဘာဝအရဒါတီးကြကင်းလို့တဲ့ဥပဒေနဲ့ကင်းလို့တဲ့တော့ပြည်သူတွေနဲ့ကင်းလို့တဲ့ဖွဲ့စည်းပုံစံတွေကိုဒါရှေ့ရှုနေလို့တို့ဖြစ်တာပါအရင်တော့ဆိုလို့ချင်းကျွန်တော်တို့ဖွံ့ဖြိုးရေးတိတ်ပါဒီပြောစုဖွံ့ဖြိုးရေးတိတ်ပါမျိုးကဒါတို့တက်မလို့ကထူထောင်တာကနောက်ဆိုကဘယ်ဆိုကတက်တဲ့ဒီအကြောင်းမျိုးအဖြစ်သိမခံနိုင်ဘူးဒါဆိုမျိုးတွေပေါ့ဒီဥပဒေနဲ့ဖွဲ့စည်းပုံစံဥပဒေကိုဒီခုနကပြောတဲ့ပထောက်ထားတော့ပဲနဲ့ကိုထူထောင်ခဲ့တယ်ကိုစခဲ့တယ်ကိုသားလေးအရာရာမြတ်တယ်ဆိုတာမျိုးပေါ့ တိုင်းပြည်ကိုငါတို့သာတစ္ဆာဆောင်တည်ရဲ့တိုင်းပြည်ကိုဟလာကြောက်ထဲကြတိုင်းကြီးကဲတာငါတို့ကွာဆိုတာမျိုးတို့အဲ့ဒါလို့ဟလာဒီကွလွန်ကဲတဲ့ဒီမာနတွေနဲ့ဒီတီးကြကင်းလို့တဲ့အဖွဲ့အစည်းတွေကိုထူထူလောင်မိမှန်းပြီးထူလောင်ပြီးတော့ကဒီရရကြီးတဲ့အကျိုးမြတ်တွေကလည်းခုနကဆရာလေးပြောခဲ့သလိုပါပဲဝင်နေမြတာမှုမရှိဘူးတကယ်တက်လာဒီဘုရားယူရတော့တမတော်ငင်းစားတွေကိုဟလာဒီထူလောင်ဖို့ဆိုတော့လည်းပဲတကယ်တမ်းဟလာဒီတမတော်သားတွေငင်းစားတွေရဲ့ဘွားတွေကတကယ်ကိုဟလာအဆင်ပြေနေကြပြီလားပြီးခဲ့တဲ့ကျွန်တော်တို့မန်လေးမှာဆိုရင်ဒီမြိုင်နန္ဒမြို့တက်တမတာတွေခုနကပြောတဲ့ဒီကွယ်ဆုံးချုပ်ကြံခဲ့ရတဲ့လူတွေထဲမှာဆိုအဲ့လိုတမတော်ငင်းစားကြီးပြင်ဆင်စားကြီးတွေအများကြီးပါလာလို့သူတို့ဘဝတွေရောအဆင်ပြေကြပြီလားနောက်တော့ကျွန်တော်တောနယ်တွေမှာရောဟလာဒီခုနကချိဆက်တဲ့နေရာတွေကိုကိုအဆင်ပြေကြပြီလားမြို့ပြတွေမှာခုနကပြောတဲ့ဟလာလုံးလက်မဲ့ပြဿနာတွေအများကြီးမြို့ပြကြီးမှာဟလာလူကြီးတွေတိုးပွားပြီးတော့မှအလုတ်ကင်ခွင်လန်းပြဿနာတွေအများကြီးဒီဒုက္ခရောက်နေတာအဲ့တော့ဒီခုနကတမတော်ဥပိုင်ဆိုတာကခုနကပြောတဲ့တိမ်ပို့ဆောင်ရေးအစတတုတွေလုပ်ငန်းဆိုအကုန်လုံးကင်တွေထားပြီးတော့မှဟလာကူးဆောင်ထားတာတောင်မဟုတ်ရှင်လားတိုင်းပြည်အစီအစဉ်တွေကိုခြေစုံကနေသိပြီးယူထားတဲ့ဆိုရာတွေဟာခုနကပြောတဲ့ကျွန်တော်အနာဂတ်ဘဝနိုင်ငံပုံပြည့်တဲ့တကယ်ကိုဟလာအကျိုးပြုနိုင်တဲ့အနေထားလားတောင်မဟုတ်အနောက်ချက်ဖြစ်နေတဲ့အနေထားဆိုတာဒါပြန်သုံးသပ်တင်ပါလေကျွန်တော်ကတော့အဲ့လိုပဲမြင်ပါတယ
်ဟုတ်ကဲ့ဆိုတော့ကျွန်တော်ဆီမဒေါ်တီဗီကိုပြန်မေးချင်တာတခုရှိပါတယ်အခုမြန်မာနိုင်ငံမှာနိုင်ငံရေးပြုပြင်ပြောင်းလဲရေးရှေ့တူဖို့အတွက်လည်းပဲစစ်တပ်ရဲ့မျက်နှာကိုပဲငက်ကွက်နေကြရတယ်ဆိုရင်မှားမယ်မဟုတ်ဘူးလို့ကျွန်တော်ထင်ပါတယ်ဆိုတော့စစ်တပ်ကပဲစီးပွားရေးကိုအကုန်လုံး level ကြီးအုပ်ထားတယ်နောက်ပြီးတော့သဘာဝပတ်ဝန်းကျင်ကိစ္စကိုလည်းဗမာကရင်ဆိုင်ပဲဖျက်လို့ဖြစ်စီလုံနေဆိုတော့အနာဂတ်ကိုလည်းမျှော်ကြည့်ပေးပါဒီဖြစ်ရကဘယ်လိုအခြေမျိုးမှာဘယ်လိုအခြေအနေနဲ့လွတ်လာနိုင်ပဲရှိပါသလဲဆိုကြပါစို့ဆရာမ2015ရွေးကောက်ပွဲတွေဘာတွေပြီးလာရင်ဒီသဘာဝပတ်ဝန်းကျင်ထိနေရေးကိုဒီညဖြစ်နိုင်ငံရေးအခြေအနေပြောင်းလဲလာရင်ပေါ့လေတိုးတက်လာရင်သဘာဝပတ်ဝန်းကျင်ထိနေရေးကိုထိနေနိုင်မဲ့အခြေအနေတွေ့ရပါလား
ဟုတ်ပါပြီအခုကျမဆရာမေးတဲ့အခုမဖြေခင်ပေါ့နော်ခုနဆရာတယောက်ကဒီကျမတို့ဆင်းနေသွားတာဟာဒီတဲ့အိုင်းမှာတော့ဟုတ်ပါတယ်ပေါ့နော်2010ရဲ့နောက်ပိုင်းမှာတော့ကြောင်းလဲတွေဖြစ်လာတယ်ပေါ့နော်ဆရာတယောက်ကဆင်းနေသွားတယ
်
အဲ့တော့2010ရဲ့နောက်ပိုင်းမှာဒီလက်ပလောင်းဒိဋ္ဌာကြီးကကြီးထွားလာတဲ့ချိန်မှာစုံစမ်းစစ်ဆေးရေးကော်မရှင်အပေါ်မှာအကောင့်ထဲပေါ်ဖို့ဆိုပြီးကော်မတီတည်းကဖွဲ့ပါတယ်နော်အဲ့တော့ပြောင်းလဲလားမပြောင်းလဲဘူးလားဆိုတာဟာဒီကော်မတီဖွဲ့စည်းမှုမှာပါတာတွေကတော့အားလုံးဝန်ကြီးချုပ်တို့စစ်ရေးချုပ်တို့ဒီတော်စုဝန်ကြီးတို့တော့ဒုတိယဝန်ကြီးတို့ညွှန်ကြားရေးမှူးချုပ်တို့ဒုတိယညွှန်ကြားရေးမှူးချုပ်တို့နောက်တော့မှဝမ်ပေါင်တို့ဒီဥပိုင်တို့နောက်တော့ဒီဒေါက်တာအောင်ထွန်းသက်တို့လို့အဖွဲ့ဝင်ဆိုပြီးတော့ဒါတွေနဲ့ဖွဲ့ထားတာလေအဲ့တော့2010ဒီတန်းမှာကဒီအစီရင်ခံစာပေါ်မှာထွက်လာပြီးတဲ့အချိန်မှလည်းလဘကြီးအုပ်တုံးမဲ့ဆိုတဲ့ဖွဲ့စည်းပုံကြီးကမြင်နေရတယ်။အဲ့ဒီအနောက်မှာမှဟလာဒီလက်ပလောင်းကအတိရှိရှိနဲ့ဆက်ပြီးတော့တော့သူတို့ရဲ့မှန်တရားကိုတိုက်ပွဲဝင်နေတဲ့အချိန်ကျမှဒီ ISO ဇမတ်ရဖို့အရေးကြီးလို့တော့မျှော်သွေးစမ်းတယ်လို့ဒီရေယာနဲ့ဒီပြည်နိုင်တော်ကြီးကိုတဖြည်းဖြည်းတိုးပေးတာလို့တော့ဒါမျိုးတွေလောက်လာတယ်အမားကနိုင်ငံတကာမှာရှိပြီးသားပေါက်သေးတဲ့နှစ်ဆပဲဟာရော်လိုက်ရင်တက်နာရင်းနေတော့အဲ့ဒါတွေမလုတ်ခဲနဲ့ဒါမျိုးတွေလုံနေအဲ့တော့ရှေ့အနာဂတ်ဆိုရင်ကျမကအခု25ချိန်မြောက်အာဆီယံတော့ဒီဆွေးနွေးပွဲကိုပြောချင်တယ
်ဟုတ်ကဲ့
တော့အဲ့တော့ကျမတို့နိုင်ငံဒီရှင်းရှင်းပြောရင်တော့တကယ်ကိုဟိုဘာခွမ်းလဲအစီအစုံနိုင်ငံအမေနဲ့ကမ္ဘာလုံးတည်အောင်ပြင်ညာခံထားရတဲ့နိုင်ငံမှာ
ဟုတ်ကဲ့စက္ကန့်40ကျန်ပါလေဆရာ
မဒါကိုလည်းဟုတ်ကဲ့ဒါကိုလည်းလွတ်မြောက်အောင်လုပ်နေကြတယ်အဲ့ဒါကိုလည်းအခုကတိကဝတ်တွေနဲ့ထိုးနေကြတယ်ဆိုရင်နောက်ပိုင်းနေထားပါအခုရှေ့ရဲ့ကျမတို့ရဲ့တိုင်းပြည်နဲ့ကျမတို့လူမျိုးရဲ့ဒီကွာမဲ့အနာဂတ်မှာဘယ်အစိုးရပဲတက်တဲ့ကျမတို့ကကတိကဝတ်တည်တဲ့အစိုးရတော့ယုံကြည်ခြင်းနဲ့အစိုးရမျိုးပဲလိုချင်ပါတယ်လို့အဲ့ဒါဆိုရင်တော့ခုနလိုတဘာဝပတ်ဝန်းကျင်ရောဥပဒေရောတော့တက်ဆိုင်တဲ့ဌာနအတီးကြီးဟာအားလုံးကျမတို့တိုင်းပြည်အတွက်ကောင်းသွားမယ်လို့ကျမထင်ပါတယ
်ဟုတ်ကဲ့ပါခင်ဗျာဟုတ်ကဲ့ဆရာမပတ်ဝန်းဆွေးနွေးရတဲ့ပုဂ္ဂိုလ်ရေးနားဆင်နေတော်ရရှင်အားလုံးကိုအထူးပဲကျေးဇူးတင်ပါတယ်ခင်ဗျာ
ကျောဇန္နာဆွေးနွေးတင်ဆက်တဲ့စနေည VOA ဓာတ်ရိုက်လေးလိုင်းအစီအစဉ်ကိုပြန်လည်တင်ဆက်ခဲ့တာပါခင်ဗျာ VOA မြန်မာပိုင်းအနေနဲ့ဓာတ်ရိုက်လေးလိုင်းဆွေးနွေးခန်းအစီအစဉ်တွေကိုတစ်ပတ်မှာနှစ်ကြိမ်စနေညနဲ့အင်္ဂါနေ့ညတွေမှာဆွေးနွေးတင်ဆက်နေတာဖြစ်ပါတယ်လာမယ့်အင်္ဂါညမှာရောဘယ်လိုအကြောင်းအရာတွေဆွေးနွေးကြမလဲဆိုတာကိုအသိပေးပါစေခင်ဗျာ
ရ
ရရှိမှာခင်ဗျာရန်ကုန်မြို့ပေါ်မှာကားရနိုင်တဲ့နေရာအလုံးလောက်မရှိတာနိုင်ငံတကာအဆင့်မီလမ်းစနစ်တွေမရှိတာမော်တော်ယာဉ်တွေကိုလမ်းဘေးမှာစီကတ်မရှိရပ်ထားကြတာတွေကြောင့်ယာဉ်ကြောပိတ်ဆို့မှုတွေဒီနေ့တခြားကြီးထွားလာနေပါတယ်လက်ရှိဖြစ်ပေါ်နေတဲ့ယာဉ်ကြောပိတ်ဆို့မှုတွေကိုစနစ်တကျဘယ်လိုကင်တွယ်ဖြေရှင်းသင့်ပါသလဲဂုံးကျော်တရာတိဆောက်ချင်းဟာယာဉ်ကြောပိတ်ဆို့မှုပြဿနာကိုဖြေရှင်းပေးမယ့်အဖြေလားဆိုတာကိုအခုလာမယ့်အင်္ဂါညတရက်လေးလိုက်အစီအစဉ်မှာဆွေးနွေးကြရအောင်ပါပါဝင်ဆွေးနွေးလို့သူတွေကျွန်တော်တို့ထံကိုကြိုတင်ဆက်သွင်းနိုင်ကြပါတယ်ကျွန်တော်တို့ရဲ့ရုံးဖုန်းနံပါတ်က0923823554ဖြစ်ပါတယ်ဆွေးနွေးလို့တဲ့အကြောင်းအရာတွေကို email နဲ့ဖြစ်စေ mp3 အသံဖိုင်နဲ့ဖြစ်စေကြိုတင်ပေးပို့ထားလို့ကြတယ်ဆိုရင်တော့ကျွန်တော်တို့ရဲ့ email လိပ်စာက burmese@voanews.com ဖြစ်ပါတယ်ခင်ဗျာပါဝင်ဆွေးနွေးကြဖို့အားလုံးကိုဖိတ်ခေါ်ပါပါတယ်
လာမယ့်အင်္ဂါညတရက်လေးလိုင်းအစီအစဉ်မှာသောရရှင်တွေပါဝင်ဆွေးနွေးကြပါဦးလို့ထပ်မံဖိတ်ခေါ်လိုက်ရပါတယ်ခင်ဗျာကျွန်တော်တို့ VOA ကထုတ်လွှင့်နေတဲ့အစီအစဉ်တွေနဲ့ပတ်သက်လို့ဝေဖန်အကြံပေးခြင်းနဲ့တေးသချင်းတောင်းခြင်းနဲ့ဆိုရင်တော့ဆက်သွယ်ရမှာက burmese@voanews.com ဆိုတဲ့အီးမေးလ်လိပ်စာကိုဆက်သွယ်နိုင်တယ်လို့စာလိုက်ကတဆင့်လဲဆက်သွယ်နိုင်ပါတယ်စာလိုက်ကတဆင့်ဆက်သွယ်မယ်ဆိုရင်လိပ်စာက VOA မြန်မာပိုင်းအစီအစဉ်တဆင့်စာလိုက်တက်တာမှ855ရန်ကုန်စားလိုက်ကြီးပဲဖြစ်ပါတယ်ခင်ဗျာကျွန်တော် VOA ကထုတ်လွှင့်ပြီးသမျှအစီအစဉ်တွေနဲ့ပတ်သက်လို့ကျွန်တော်တို့ VOA ရဲ့ Facebook စာမျက်နှာဖြစ်တဲ့ VOA Burmese Fan Page မှာလည်းအပြည့်စုံကိုကျွန်တော်တို့တင်နာပေးပါတယ်တွားရောက်ပြီးတော့ကြည့်ရှုဖတ်ရှုနားဆင်နိုင်ပါတယ်ခင်ဗျာအခုတော့ကျွန်တော်တို့အစီအစဉ်တွေအဆုံးမသတ်ခင်မှာနိုင်ငံတကာသတင်းအကျဉ်းချုပ်ကိုကိုဇော်ဝင်းလှိုင်ကကြီးညာပါမယ်
အမေရိကန်နိုင်ငံမစ်ဇူရီပြည်နယ်ဖာဂါဆန်မြို့မှာလက်နက်မဲ့လူမဲဆယ်ကျော်သက်တဦးကိုလူပြူရဲအရာရှိကပစ်တက်ခဲ့တာကိုမကျင်းတဲ့ဆန္ဒပြပွဲတွေအကြမ်းဖက်မှုတွေဖြစ်ပွားပြီးခဲ့တဲ့နောက်ပိုင်းလူပြူရဲအရာရှိဒါရန်ဝဲလ်ဆန်ဟာယာရုကနေနှုတ်ထွက်သွားပြီဖြစ်ပါတယ်ဖာဂါဆန်ရဲဌာနကနေဝဲလ်ဆန်ရဲ့နှုတ်ထွက်မှုကိုချက်ချင်းအတည်ပြုပေးလိုက်တယ်လို့သူ့ရဲ့ရှင်းနေကစနေနေ့မှာပြောပါတယ်ဖာဂါဆန်မြို့စိတ်လင်းဝစ်ဒေသမှာပြီးခဲ့တဲ့ဩဂုတ်လဆန်းတုန်းကအသက်18နှစ်အရွယ်လူငယ်ဆယ်ကျော်သက်မိုက်ကယ်ဘရောင်းကိုပြစ်ခတ်တပ်ဖြတ်မှုဖြစ်ပွားခဲ့ပြီးကတည်းကသူ့ကိုအလောက်ကနေခွင့်ပေးထားတာလည်းဖြစ်ပါတယ်။အီဂျစ်သမ္မတဟောင်းဟိုစနီမိုဘာရက်ကို2012ခုနှစ်ကအစိုးရဆန့်ကျင်ဆန္ဒပြပွဲတွေမှာလူတွေတပ်ဖြတ်ခံခဲ့ရတဲ့ကိစ္စနဲ့ပတ်သက်ပြီးအပြစ်မရှိဘူးလို့တရားရုံးကဆုံးဖြတ်ခဲ့တာကိုမကျေနပ်တဲ့ဆန္ဒပြသူတထောင်ကျော်ကိုအီဂျစ်ရဲတပ်ဖွဲ့ကမျက်ရည်ပုံနေမိသက်ပိုက်တွေတုံပြီးဖြိုခွဲခဲ့ပါတယ်။မစ္စတာမူဘာရက်ကိုထောက်ခံသူတွေစနေနေ့ကတရားရုံးတွင်မှာဝမ်းသာအားရဖြစ်နေချိန်မှာတရားရုံးအပြင်ဘက်မှာတော့လက်တုံ့ပြန်ခွင့်ရရေးတရားမျှတရေးတို့အတွက်တောင်းဆိုခဲ့ကြပါတယ်။ဗြိတိန်နိုင်ငံမှာလူမောင်ခူးခံရသူ13,000ရှိပြီးအဲ့ဒီသူတွေဟာလင်းပိုင်းဆိုင်ရာဆော်ကခံရတာဒါမှမဟုတ်လေခစ်သစ်ကျွနေအဖြစ်အသုံးချခံနေရတယ်လို့နိုဝင်ဘာလ29ရက်နေ့မှာအစိုးရကထုတ်ပြန်တဲ့အစည်းအဝေးမှာဖော်ပြထားပါတယ်။ဒီအရေးအတွက်ဟာအရင်အစိုးရကကောက်ခံရရှိထားတဲ့စည်ရင်းစရာတွေတဲ့၄ဆလောက်ပုံများနေတာလည်းဖြစ်ပါတယ်။လက်ရှိဖြစ်ပေါ်နေတဲ့ခစ်သစ်ကျွန်စနစ်ပပျောက်ရေးအတွက်လှုပ်ဆောင်တဲ့နေရာမှာပထမအဆင့်အနေနဲ့ဒီကျွန်စနစ်ရှိနေတယ်ဆိုတာကိုအရင်ရင်ဆိုင်လက်ခံကြဖို့လိုအပ်ကြောင်းပြတင်ပြည်ရေးဝန်ကြီးတရက်ဆာမီကလည်းပြောပါတယ်ထိုင်ဝမ်ကျွန်းမှာကျင်းပခဲ့တဲ့ဒေသဆိုင်ရာရွေးကောက်ပွဲတွေမှာတရုတ်အစိုးရလိုလားတဲ့လက်ရှိအာဏာရပါတီကထင်ထားတာတဲ့ပုံမူစိုးစိုးဝါးဝါရှုံးနေခဲ့ပြီးတဲ့နောက်ထိုင်ဝမ်ဝန်ကြီးချုပ်ဟာယာရုကနေနှုတ်ထွက်သွားပြီးဖြစ်ပါတယ်ရွေးကောက်ပွဲမှာသူ့ရဲ့ပါအမျိုးသားဝါဒီပါတီအကြီးအကျယ်ရှုံးနေတာကြောင့်ဟာသူ့ကြောင့်ပါလို့ဝန်ကြီးချုပ်ကပြောဆိုပြီးတော့နှုတ်ထွက်သွားတာဖြစ်ပါတယ်အာဖဂန်နိုင်ငံကာဘူးမြို့ကနိုင်ငံသားတွေတဲတဲ့တက်ခုခံကိုတာလီဘန်တွေကပြစ်မှတ်ထားတိုက်ခိုက်တာမှာအရသား2ဦးနဲ့တာလီဘန်3ဦးသေဆုံးသွားတယ်လို့အာနာဘန်တွေကပြောပါတယ်တနတ်သမားတွေကပါလီမန်ဆောက်ဦးနားမှာရှိတဲ့အဲ့ဒီတက်ခုခံကိုသိမ်းပိုက်နိုင်မှုစနေနေ့ကနိုင်အတော်ကြာတနတ်တွေနဲ့ပြစ်ခတ်ခဲ့တယ်လို့အစိုးရနဲ့စစ်ဖက်အရာရှိတွေကသတင်းတောက်တွေကိုပြောပါတယ
်ကျေးဇူးပါခင်ဗျာနောက်ဆုံးရနိုင်ငံကာသတင်းတွေကိုအသင်းအချင်းချုပ်ကိုကိုဇော်ဝင်းလှိုင်ပြောပြသွားတာပါဒီကနေ့မနေ့အစီအစဉ်ထုတ်လို့ရမှုကမန်နန္ဒာချမ်းဖြစ်ပြီးအတန်လွင့်အင်ဂျင်နီယာကတော့ Zinab Abdul Rahman ဖြစ်ပါတယ်ကျွန်တော်ကတော့ညံဝင်းအောင်ပါဒီကနေ့မနေ့ VOA ရဲ့6နိုင်ရာနေ9နိုင်အထိအစီအစဉ်တွေကိုလိုင်းဒိုမီတာ3240 4850တို့ကနေထုတ်လွှင့်ခဲ့တာပဲဖြစ်ပါတယ် VOA ကိုနားဆင်တဲ့အတွက်ကျေးဇူးပါသွားရှင်များနဲ့တကွမြန်မာပြည်သူပြည်သားအားလုံးကိုစိတ်နှလုံးရှင်လန်းချမ်းမြေ့ကြပါစေ
This program has come to you from the Voice of America, Washington.